အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီတို့ရဲ့သမရကိုယ်စားလှယ်လောင်းရွေးချယ်မှုကာလတွေအတွင်းကစိတ်လှုပ်ရှားစရာအံ့ဩစရာမကောင်းသေးဘူးလို့ယူဆကြမယ်ဆိုရင်တော့အခုပါတီနှစ်ခုစလုံးကဟီလာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ကိုသမရကိုယ်စားလှယ်လောင်းတွေအဖြစ်အတီးတီးရွေးချယ်လိုက်ကြပြီဖြစ်တဲ့အတွက်ရှေ့မှာတော့စိတ်လှုပ်ရှားပွေရာအများကြီးတွေ့လာရမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့ရင်ဆိုင်ရမယ့်အခက်အခဲတွေလည်းအများအပြားရှိနေတာပါ။ဒီအကြောင်းကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်
။ And so my friends, it is with humility, determination and boundless confidence in America's promise that I accept your nomination.
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရဲ့ကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ Hillary Clinton ရောဒေါ်နယ်ထရမ့်ပါနှစ်ဦးစလုံးဟာသူတို့ပါတီအစည်းအဝေးရဲ့သမ္မတကိုယ်စားလှယ်လောင်းနေဖြစ်လာကြဖို့အတွက် primary လို့ခေါ်တဲ့ပါတီတွင်းပနာမရွေးချယ်မှုတွေအတွင်းပါတီဝင်အဖြစ်မှတ်ပုံတင်ထားကြသူတွေသူတို့ကိုထောက်ခံအားပေးကြဖို့တစ်နှစ်လောက်နီးပါးမဲဆွယ်စီကြုံခဲ့ကြရတာပါဒါပေမဲ့မဆန္ဒရှင်တွေဟာအရင်ရွေးကောက်ပွဲတွေနဲ့မတူဘဲသူတို့ကိုသူတို့ဘယ်ပါတီဝင်မှမဟုတ်တဲ့တတိပုဂ္ဂလတွေအဖြစ်သတ်မှတ်လာကြတဲ့အတွက်သမ္မတရောင်းတွေကလည်းဒီရွေးကောက်ပွဲကာလအတွင်းသူတို့ကိုအဓိကထားစီရင်ကြရမှာဖြစ်ပါတယ်။ဒါကြောင့်လည်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအနိုင်ရရေးအတွက်ဒီတတိပုဂ္ဂလတွေဟာအရေးအပါဆုံးမဆန္ဒရှင်တွေဖြစ်လာပါတယ်။မဲဆွယ်စီရင်မှုတွေအတွက်ပါတီရမုံငွေဟာအရေးကြီးပါတယ်။ဒါကြောင့်လည်းသမရကိုယ်စားလှယ်လောင်းနှစ်ဦးစလုံးဟာငွေကြေးတတ်နိုင်တဲ့ထောက်ခံသူတွေအနေနဲ့သူတို့ရဲ့ကမ်ပိန်းအတွက်အလူငွေတွေထည့်ဝင်ကြဖို့စီရင်ကြရမှာဖြစ်ပါတယ်။ရွေးကောက်ပွဲကာလအတွင်းဒေါ်လာတန်းရာနဲ့ချီသုံးဆွဲကြရတာကြောင့်ရမုံငွေအလုံးလောက်ရခြင်းမရခြင်းဆိုတာဟာရွေးကောက်ပွဲအနိုင်ရှုံးကိုပါအဆုံးဖြတ်ပေးနိုင်တာကြောင့်ကို့ပြိုင်ဘက်တက်သားအောင်ရမုံငွေကိုအပြိုင်ဆိုင်ရှာကြရတာပါ။အမေရိကန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့စီရင်စရာတွေအရကလင်တန်ရဲ့ကမ်ပိန်းဟာလက်ရှိမှာဒေါ်လာ44တန်းရှိနေပြီးထရမ့်ရဲ့ကမ်ပိန်းကတော့ဒေါ်လာ30ရှိတယ်လို့ဆိုပါတယ်။ Hillary Clinton ဟာရွေးကောက်ပွဲကာလအတွင်းအခုအချိန်ထိဒေါ်လာ230သုံးဆွဲခဲ့ပြီး Donald Trump ကတော့81တန်းသုံးဆွဲခဲ့တယ်လို့ဆိုပါတယ်။သမ္မတဘရက်အိုဘားမာ2012ခုနှစ်မှာပြန်လည်ရွေးကောက်ခံရဖို့အတွက်ဒေါ်လာ985တန်းသုံးဆွဲခဲ့ရတယ်လို့ဆိုပါတယ်။နေ့တူကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကတော့ပါတီတွင်းပဏာမရွေးကောက်ပွဲကာလတွေတုန်းကလည်းကြွားချမှုရှိမှာမဟုတ်ပါဘူး။ဒါပေမဲ့ swing state လို့ခေါ်တဲ့ရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်တဲ့အနေအထားရှိပြီးဘယ်ပါတီကိုမဲပေးမယ်လို့ယတိပြမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေကိုအဓိကအာရုံစိုက်စည်းရုံးကြမှာဖြစ်ပါတယ်။ဒီနှစ်မှာတော့ Florida, Ohio နဲ့ Pennsylvania စတဲ့ပြည်နယ်တွေကတော့အရေးပါတဲ့ဆုံးဖြတ်ချက်ပေးနိုင်မဲ့ပြည်နယ်တွေဖြစ်ပါတယ်။ရွေးကောက်ပွဲမှာဒုတိယအရေးပါတဲ့အချက်ကတော့စကားစစ်ထိုးပွဲတွေပဲဖြစ်ပါတယ်။သမ္မတကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့စကားစစ်ထိုးပွဲ၃ချိန်ကျင်းပဖို့ရှိတာမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုတော့စက်တင်ဘာလ26ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။ဒုတိယစကားစစ်ထိုးပွဲကိုတော့အောက်တိုဘာလ9ရက်နေ့နဲ့တတိယနဲ့နောက်ဆုံးစကားစစ်ထိုးပွဲကိုတော့အောက်တိုဘာလ19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒုသမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ Democratic Party က Virginia ပြည်နယ်အထက်လွှတ်တော်အမ Tim Kaine နဲ့Republican Party က Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence တို့ကတော့အောက်တိုဘာလ4ရက်နေ့မှာစကားစစ်ထိုးပွဲတစ်ကြိမ်သာပြုလုပ်ဖို့ရှိပါတယ်။စကားစစ်ထိုးပွဲတွေမှာတော့ပါတီမဲဆွယ်စည်းရုံးပွဲတွေမှာထောက်ခံသူပေးတတ်တဲ့ရှေ့စကားပြောရတာမျိုးမဟုတ်တဲ့အတွက်ကိုယ်စားလှယ်လောင်းနှစ်ဦးအကြားကမူဝါဒဆိုင်ရာကွဲပြားမှုတွေကိုအသေးစိတ်နည်းနည်းချွတ်ချွတ်လေ့လာသိရှိခွင့်ရကြမှာပါ။ Donald Trump ဟာအုပ်ချုပ်ရေးအတွက်ကြုံမရှိသူစိတ်အတဲ့ကြမြန်တဲ့သူပြောချင်ရာရှောက်ပြောနေသူတို့ဖြစ်ပြီးသမရရည်အချင်းနဲ့ပြည်စုံသူမဟုတ်ဘူးလို့ဒီမိုကရက်ပါတီညီလာခံမှာ Hillary Clinton ကမိမောင်းထိုးဝေဖန်ခဲ့ပါတယ
် Imagine him in the Oval Office facing a real crisisA man you can bait with a tweet.
တမန်ရုံးခန်းထဲမှာ Donald Trump ရှိနေတဲ့အချိန်တကယ်လက်တွေ့ပဋိပက္ခတွေနဲ့ရင်ဆိုင်ရတဲ့အခြေအနေကိုစဉ်းစားကြည့်ပါ။ tweet လုပ်ပြီးတော့မြှူဆယ်လို့ရတဲ့လူတအုပ်ဟာ nuclear ခလုတ်ကိုနှိပ်ပိုင်ခွင့်ရှိတဲ့သူအဖြစ်ယုံကြည်ထားလို့ရနိုင်တဲ့သူတအုပ်မဟုတ်ပါဘူး။
Donald Trump ကတော့ Hillary Clinton ဟာသမ္မတ Obama ရဲ့မပြီးဆုံးသေးတဲ့ policy တွေလုပ်ငန်းစဉ်တွေကိုဆက်လက်အကောင့်တယ်ဖော်မဲ့သူဖြစ်တယ်လို့ဆိုပြီးပြီးခဲ့တဲ့သတင်းပတ်တွင်ပြုလုပ်တဲ့ message စီရင်မှုတစ်ခုမှာပြောကြားခဲ့ပါတယ
် We can't go for another 4 years of Obama because that's basically what crooked Hillary Clinton is We
can't သမ္မတ Obama ရဲ့အစိုးရကိုနောက်ထပ်၄နှစ်သက်တမ်းကျွန်တော်တို့တိုးမပေးနိုင်ပါဘူး Hillary Clinton ကိုရေကောက်တင်မြောက်တာဟာဒီအတိုင်းပဲဖြစ်နေပါလိမ့်မယ်သမ္မတ ဥပမာကိုနောက်ထပ်၄နှစ်ကျွန်တော်တို့ထပ်မပေးနိုင်ပါဘူး
ဒီရွေးကောက်ပွဲမှာအရေးပါတဲ့နောက်ဆုံးတစ်ချက်ကတော့မက်ဆန္ဒရှင်တွေမနစ်သက်တဲ့အချက်ကိုဘယ်လိုကျော်လွှားနိုင်အောင်လုပ်ဆောင်ကြမလဲဆိုတဲ့အချက်ဖြစ်ပါတယ်။အရင်ရွေးကောက်ပွဲတွေမှာပါတီတစ်ခုအကြား policy အရမတူညီမှုတွေကိုတိုက်ခိုက်ကြုံနေမှာပဲ။ဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့စန့်ကျင်ဘက်ပါတီဝင်တွေကပြိုင်မဲ့ကိုယ်စားလှယ်လောင်းကိုမနစ်သက်မှုဟာအဆုံးစွန်ကိုရောက်နေပြီးကိုယ်စားလှယ်လောင်းနှစ်ဦးစလုံးဟာလည်းအရင်သမ္မတကိုယ်စားလှယ်လောင်းနေလို့မဟုတ်ပဲလူကြိုက်အ ਨੇ ဆုံးတွေဖြစ်နေတဲ့ကိစ္စပါ။ဒါကြောင့်လဲနှစ်ဦးစလုံးဟာသူတို့မှာရှိတဲ့မက်ဆန္ဒရှင်တွေမကြိုက်နေတဲ့အချက်တွေကိုကြော်လွားနိုင်ဖို့အစွမ်းကုန်စူးစမ်းလုပ်ယူကြရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာမကောင်းတဲ့အချက်တွေကိုအပြန်အလှန်ထောက်ပြကြတဲ့အကြီးတန်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်တယ်လို့ Wall Street Journal ကဝါရင်သတင်းတော့ Jerusalem ကတုံ့တက်ပါတယ
်။ maybe a very messy one, maybe an ugly one, maybe a not nice one. I mean, I think
ဒီရွေးကောက်ပွဲဟာစုခွေးတဲ့အကြီးတန်းတဲ့သိမ်မွေ့နုညံ့မှုကင်းမဲ့တဲ့ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်။လူတွေကြိုက်တာမကြိုက်တာအပထာဒီရွေးကောက်ပွဲဟာမဲဆန္ဒရှင်တွေအနေနဲ့ကိုယ့်ကိုကြိုက်နှစ်သက်လို့မဲပေးတယ်ဆိုတာထက်တစ်ဖက်လူကိုမဲမပေးကြဖို့အတွက်မဲဆွဲစီုံကြမဲ့ရွေးကောက်ပွဲဖြစ်လာပါလိမ့်မယ
်အခုချိန်ထိကောက်ခံထားတဲ့လူလူစစ်တမ်းတွေအရာကတော့ကိုယ်စလက်လောက်နှစ်ဦးအကြာဘယ်သူနိုင်မယ်ဆိုတာအတက်မပြောနိုင်သေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျ